ဥထုံးကြီးခင်ဗျာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့ဒီနေ့တွေ့ဆုံခဲ့ရမှာပေါ့လေလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စအတွက်ကိုဘာအကြောင်းအရာတွေများအဓိကထားပြီးတော့ဆွေးနွေးပြခဲ့ပါလဲဗျာ
ကျွန်တော်တို့ကတော့အဓိကတော့နိုင်ငံရေးအကျဉ်းသားအလုံးချင်းချင်းမရှိလွတ်မြောက်ရေးနိုင်ငံရေးအကျဉ်းသားဟောင်းများနဲ့၎င်းတို့ဤမိသားစုတွေကိုကူညီထောက်ပံ့ရေးပေါ့နော်အဲ့ဒါကိုကျွန်တော်တို့ဆွေးနွေးတဲ့အခါကျတော့သူကတော့ဒီစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပေါ့နော်အဲ့ဒါကြောင့်ဒီဘက်မှာတော်တော်လေးကိုနိုင်ငံရေးကျနာဟောင်းနေနဲ့သူတို့ရဲ့မိသားစုတွေကကျွေးရေးဘဝလူမျိုးဘဝစာမိုင်းဘဝပြည်နယ်ရေးဘဝတွေမှာတော်တော်လေးကိုအခက်အခဲတွေဖြစ်နေတယ်ခေါ့ဗျာအဲ့ဒီပုံမှာတော့ကောင်းပြီအားရဆိုရင်ဒီအလုတ်ကင်ခွန်လန်းနေနဲ့ပတ်သက်လို့နောက်တစ်ခုကကျွန်တော်တို့စိတ်ပိုင်းဆိုင်နဲ့ပတ်သက်လို့ထော်မာရတဲ့သူတွေပေါ့နော်အားရနေပတ်သက်တဲ့သူစီရင်တွေကိုကျွန်တော်တို့ရှာတောင်းနေပေါ့ဗျာဒီဘက်မှာလည်းကျွန်တော်တို့လက်ဆုပ်လိုက်ကန်ဟာ2000လောက်စီရင်ရပေါ့ဗျာ
လက်ရှိမှာပေါ့လေအချင်းကြခံရတဲ့နိုင်ငံရေးကျင်းသားတွေလည်းရှိသေးတယ်ဆိုတော့သူတို့တွေပြန်လည်လွတ်မြောက်ဖို့အတွက်ကောဦးထွန်းကြည်တို့ဘက်ကတင်ပြတာမျိုးတွေသူတို့ဘက်ကရောဘယ်လိုပြန်ပြီးတော့တုံ့ပြန်ဆွေးနွေးတာမျိုးရောရှိပါလဲဗျာ
တက်တိုင်းနိုင်ငံကြီးရှိနေသေးတယ်ဆက်လက်လည်းအဖမ်းကြီးနေတော့မယ်ပုံမှန်အမျိုးမျိုးနဲ့တက်ပြီးတော့အဲ့မှာဆိုဘာတစ်ခုမေးလဲဆိုတော့နိုင်ငံရေးကျင်းသားတွေပဲဖွင့်ဆိုချက်ပေါ့ကျွန်တော်တို့အဲ့ဒီနိုင်ငံရေးကျင်းသားတွေပဲဖွင့်ဆိုချက်ကိုဒီ Netflix ကော်မတီကိုလည်းကျွန်တော်တို့ကတိုက်တွန်းအကြံပြုခဲ့တာပေါ့နော်အခုချိန်ထိ Netflix ကော်မတီထဲမှာပါတဲ့သူ့အဖွဲ့ဝင်ကြီးတွေတမနာရုံးဝင်ကြီးတွေပေါ့သက်ဆိုင်ရာဌာနဆိုင်ရာအကြီးအကဲတွေနေနဲ့အခုချိန်ထိရင်ငုံလုပ်ပိန်နေနေတာပေါ့ဗျာအစိုးရအနေနဲ့ကနိုင်ငံရေးကျင်းသားတွေပဲဖွင့်ဆိုချက်ကိုအခုချိန်ထိသူတို့ကဒီတုံ့ဆိုင်နေတာဒီလုံးလုံးစက်မှာနိုင်ငံရေးတက်ကြွလှူရှားကြည့်တယ်နိုင်ငံရေးသမားတွေနောက်တစ်ခုကနိုင်ငံရေးအကျဉ်းသားတွေသူတို့ဖမ်းနေတဲ့အချိန်မှာနိုင်ငံရေးရေရေရှိရှိနဲ့သူတို့ထောင်ချတော့များလဲရာဇဝတ်ပုံမှန်တွေတက်ပြီးတော့ထောင်ချနေတဲ့အတွက်ကြောင့်မို့လို့ဒီနိုင်ငံရေးအကျဉ်းသားတွေပဲဖွင့်ဆိုချက်များပြင်းနဲ့ခိုင်ရမမှာပေါ်လာပြီဆိုရင်ဒီအလုပ်တွေသူတို့လွတ်လို့မရတော့ဘူးသူတို့ဘက်ကလည်းမြေပြောင်းတောင်ရှိပုံကိုယ်တွေနဲ့တွေ့တဲ့အခါမှာလည်းအဲ့ဒီကိစ္စကိုလည်းသူတို့ကတွေ့တိုင်းမှာလည်းဒီကိစ္စကိုသူတို့ချွတ်ချက်မရှိအမြန်ဆုံးလွတ်ပေးဖို့သူတို့လည်းတိုက်တွန်းတောင်းဆိုပါတယ်တဲ့
နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့မိသားစုဝင်တွေကကလေးတွေပညာရေးကျန်းမာရေးအလုပ်ကင်အခွင့်အလမ်းကိစ္စတွေပေါ့လေအဲ့ဒါတွေကိုသူတို့ကအကူအညီပေးမယ်လို့ရောပြောသားတာမျိုးရှိပါလားဗျာ
အဲ့သူကတော့ပေးမယ်ကျွန်တော်တို့ကတော့သူကဘာပြောလဲနည်းအကျဉ်းသားလေးပါသူကရဖောင်းစလုပ်တဲ့ကလာဆို2010သူကပြတ်တက်လာပြီးဒီနောက်ပိုင်းပေါ့ဗျာ2011ကနေပြီးတော့အခုချိန်ထိနိုင်ငံရေးအကျဉ်းသားဟောင်း2000ပေါ့ဗျာအဲ့ဒီ2000ရဲ့ဒီနေ့ရင်ဆိုင်ကြုံတွေ့နေရတဲ့စင်ခုံမှုအကျဉ်းသားမှုဆိုလိုတာကဗျာကျော်ရေးဘဝပညာရေးဘဝကျန်းမာရေးဘဝဒီပညာရေးဘဝတွေနဲ့ပတ်သက်တာတွေကကျွန်တော်တို့ဒီမှာဒေတာတွေရှိနေတယ်လေအဲ့ဒါအဲ့ဒီပုံမှာသူကဘာပဲပြောကူညီပေးမယ်ပေါ့ဗျာအခုလက်ရှိနိုင်ငံရေးအကျဉ်းသားဟောင်းနေတာအသက်ရွယ်အားဖြစ်တော့ဘာပဲ40ကျော်အနည်း50ကျော်ဖြစ်နေပြီပေါ့နော်ကျောင်းတက်ဖို့အခွင့်အလမ်းတွေအားနည်းချက်ရှိတော့ညာလဲအဲ့သူရဲ့ဒီကလေးတွေရှိတယ်ပေါ့ဗျာသူရဲ့ကလေးတွေအနေနဲ့ကတော်တော်လေးကိုအခက်အခဲလက်ရှိရှိနေတယ်ပေါ့နော်ဆက်လက်ပြီးတော့ဒီပညာသင်ဖို့အတွက်မှာအမူလာဓာတ်မှာဒီကျွန်တော်တက်တူပညာရေးကြီးပေါ့နော်အဲ့ဒါမျိုးကျွန်တော်ပြောတဲ့အခါကျတော့သူတို့အပြင်ကိုအဲ့သူတို့ပတနာအဖွဲ့စည်းတွေလည်းအကူအညီပေးမယ်ဆိုတာတော့ပြောသွားတယ်
အဲ့လိုအကူအညီပေးမယ်ဆိုလို့ရှိရင်ဖွဲ့စည်းတစ်ခုတွေနဲ့ထူထောင်ပေးမလားဘယ်လိုပုံစံမျိုးနဲ့အကူအညီပေးမယ်လို့ပြောသွားတာမျိုးရှိလား
သူတို့အသေးစိတ်တော့ကျွန်တော်တို့မပါသေးဘူးပြောလောလောဆယ်လောလောဆယ်အသေးစိတ်ဒီတော့ဆိုတာမပြောသေးဘူးပေါ့နော်အမှုအားဖြစ်တော့သူကအကူအညီပေးမယ်ဆိုတဲ့ဒီသဘောမျိုးတော့ကျွန်တော်တို့ပြောသွားတယ်
ဟုတ်ကဲ့ဦးထွန်းကြီးအခုလိုပြချပေးရကျေးဇူးများကြီးနေပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်